ခုတစ်ခါတော့ဒီဗိုလ်ချုပ်မူဂျီမင်းအောင်လိုင်ရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုတင်ပြပေးပါမယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ဟာဂျပန်နိုင်ငံခီးစဉ်ဖြစ်ဒီကနေ့ပဲစတင်လိုက်ပါတယ်ဂျပန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေနဲ့နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးမဲ့ခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ကိုရင်ဝင်းအောင်ကအပြည့်စုံပြောပြမှာဖြစ်ပါတယ်ရှင
်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟိဆာဇဂါဝါရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ခေါင်းဆောင်တဲ့တက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ၁ရက်နေ့မှာဂျပန်နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဂျပန်နိုင်ငံအစိုးရတာဝန်ရှိသူတွေဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ပူးတွဲစစ်ဦးစီးချုပ်နဲ့ရောအခြားဂျပန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးနှစ်နိုင်ငံတက်မတော်တွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးသွားဖို့ရှိတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဗိုလ်ချုပ်မင်းမြောင်လိုင်ရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးလိုဒေသတွင်းမှာအပူတရင်ဖြစ်နေတဲ့ကိစ္စရပ်တွေလည်းဆွေးနွေးဖို့ရှိတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူဦးရွှေဘာခေါ်မစ္စတာဟီဆာဟူတာနာဘက်ကပြောပါလေ
။မြောက်ကိုရီးယားရဲ့ချင်းကြောက်မှုဆိုတာခု၎င်းဘာတော့အတွေ့ပြဿနာဖြစ်တယ်ဆိုတာမျိုးအဲမြန်မာနိုင်ငံအနေနဲ့လည်းဒါကိုလားတယ်ထားဖို့စီးလဲဆိုတာမျိုးဂျပန်ကပြောဖို့ရှိမယ်ထင်ပါလေခင်ဗျာ
။နျူကလ িয়ার ဆန္ဒပြစ်လွတ်မှုတွေလုပ်ပြီးဂျပန်နိုင်ငံရဲ့လူညုံရေးကိစ္စကိုချင်းချောင်းနေတဲ့မြောက်ကိုရီးယားအရေးကိုဗိုလ်ချုပ်မူမင်းအောင်လှိုင်ရဲ့ခီးစဉ်မှာဆွေးနွေးဖို့ရှိတယ်လို့သုံးသပ်သူနောက်တူကတော့တိုကျိုအခြေဆိုင်မြန်မာပြည်လှုပ်ရှားသူဦးကျော်ကျော်စုဖြစ်ပါတယ
်လက်တလောကာလာမှာမြောက်ကိုရီးယားရဲ့ဒုံးချီဆန်တန်ပူရီရဲ့ဟာဂျပန်နဲ့မကဘူးအဲအမေရိကကိုပါချိန်ချောက်တဲ့ဟာမျိုးဖြစ်တာဆိုတော့ဂျပန်ကိုယ်တိုင်ကလည်းဒီအရှာဒီကိစ္စကိုအထူးပဲအလေးထားနေတယ်ဆိုတဲ့ခါကျတော့အခုဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်လာတဲ့ကိစ္စမှာဒါကိုဆွေးနွေးကောင်းဆွေးနွေးမယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့အဲ့ဒါကိုကျွန်တော်အမြင်ပြောရင်ကတော့လူ့ဒိရှင်ရထုတ်ပြန်ကြီးညာမယ်လို့ကျွန်တော်မထင်ဘူးခင်ဗျာ
ပြီးခဲ့တဲ့နှစ်တည်းဂျပန်ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးနာကာတာနီမြန်မာနိုင်ငံကိုလာရောက်ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ရမှာကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြောင်းလဲဂျပန်မီဒီယာတွေကသတင်းတွေဖော်ပြခဲ့မှုပါတယ်ဒါပေမဲ့လည်းအခုအခါဂျပန်နိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေမှာအခက်အခဲတွေရှိနိုင်တယ်လို့ဦးရွှေဘာကသုံးသပ်ပါတယ်
ဂျပန်ပြည်တွင်းမှာဒီလူလူတို့ကဂျပန်ကာကွယ်ရေးဂျပန် SDF ကိုတိတ်မယုံဘူးဗျအဲ့တော့ SDF ကနိုင်ငံသားမှာတကူကူတော့မယ်ဆိုရင်ကျွန်တော်တို့ဒီလူလူတို့ကသာစားကျင်ကြပါပဲလို့ကျွန်တော်ထင်ပါလေ။ဘာဖြစ်နေတကူကူတော့ပေါ်ဆိုလာကျွန်တော်မဖြစ်နိုင်ဘူးထင်တယ်ဗျ
။ဒါပေမဲ့လည်းဂျပန်ရဲ့နိုင်ငံရေးမူဝါဒအရမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရောလူသားချင်းစာနာမှုကဏ္ဍတွေမှာတော့အကူအညီပေးနိုင်ကြောင်းဦးကျော်ကျော်စိုးကမြင်ပါတယ်
ထိပ်ကြတဲ့ဒီ Nippon Foundation ပေါ့လေ။အဲသူကလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ထောက်ရှားမှုတွေထဲမှာအဲတော်တော်လေးကိုလှုပ်လှုပ်ရှားရှားအဝင်ပတ်သက်ကူညီပေးနေတယ်ဆိုတဲ့တကြောင်ဒီလိုမျိုးဂျပန်အစိုးရကအတိအမှတ်ပြုထားတဲ့ထောက်ခံထားတဲ့အဲအဖွဲ့အစည်းကြီးတစ်ခုကနေပြီးတော့ထိပ်ကြခဲ့ရဂျပန်ကိုလာပြီးတော့အဲဘုဂျိုဘူဟီကိုလည်းလာပြီးတော့ဒီမှာဟိုဆွေးနွေးဆွေးနွေးမှုတွေပြုမယ်နောက်မလှည့်လည်ကြီးရှိမှုတွေလုပ်မယ်ဆိုတဲ့ဟာက2014ကလာတဲ့ထားလာလို့ရှိရင်ပို့ပြီးတော့အချင်းညင့်မယ်လို့ကျွန်တော်ကယူဆပါတယ်။အဲတော့ဂျပန်ကတော့သူတို့ပြင်းနိုင်ငံရေးမဟုတ်တဲ့စီရေးမဟုတ်တဲ့ပံပုံမှုတွေကိုသူကလုပ်တာပို့ပြီးတော့များပါတယ်ခင်ဗျာ
။ဘူယုံမင်းမြောင်းလိုင်းရဲ့ခီးစဉ်မှာဇနီးတော်ကျူကျူလှနဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုဗိုလ်ချုပ်ကြီးစိုးထွတ်ဒုဗိုလ်ချုပ်ကြီးဆန်းဦးဒုဗိုလ်ချုပ်ကြီးညိုစောနဲ့အခြားတက်မတော်အရာရှိတွေလိုက်ပါသွားကြပါတယ်။ဒီခီးစဉ်ဟာဗိုလ်ချုပ်မင်းမြောင်းလိုင်းရဲ့ဂျပန်နိုင်ငံဒုတိယခီးစဉ်ဖြစ်ပြီးဂျပန်စီဦးစီးချုပ်ဗိုလ်ချုပ်ကြီးရှီကဲရူအီဝါဆာကီရဲ့ဖိတ်ကြားချက်အရ2014ခုနှစ်မှာပထမဆုံးအကြိမ်တွားရောက်ခဲ့မှုပါတယ်ခင်ဗျာ
။ကိုညံဝဲအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။